မြန်မာနိုင်ငံကအလုပ်သမားတွေအတွက်အနှိမ်ဆုံးအခြေခံလုပ်အားခကိုတနည်း 3,600 ကျပ်အဖြစ်ပြီးထောင်စုတမ္မတမြန်မာနိုင်ငံတော်ရဲ့အနည်းဆုံးအခကြေးငွေဆိုင်ရာအမျိုးသားကော်မတီကနေအဆိုပြုသတ်မှတ်လိုက်တာကိုကန့်ကွက်တဲ့အနေနဲ့ရန်ကုန်တိုင်းဒေသကြီးလိုင်းသာယာအထယ်ချုပ်ဆက်ယုံကအလုပ်သမားတွေဒီကနေ့ခြိတက်ဆန္ဒပြကြပါတယ်။ရိုက်တာသတင်းတပုတ်ကိုအခြေခံပြီးနန်းလောင်ကတင်ပြထားပါတယ်ရှင်။
အလုတ်သမားတွေရဲ့အနှိမ်ဆုံးအခြေခံလောက်ခလာစာကိုတတ်မှတ်နိုင်ဖို့အစိုးရကိုယ်စားလှယ်တွေအလုတ်ရှင်အလုတ်သမားကိုယ်စားလှယ်တွေဟာဂျွန်လ24နဲ့25ရက်နေ့တွေမှာတွေ့ဆုံဆွေးနွေးခဲ့ကြပြီးနောက်ဆုံးမှာတော့အနှိမ်ဆုံးလောက်ခလာစာတတ်မှတ်ရေးအမျိုးသားကော်မတီကအနှိမ်ဆုံးလောက်ခလာစာအဖြစ်တရက်ကိုကျပ်3600အဖြစ်အဆိုပြုတတ်မှတ်ပေးနိုင်ခဲ့ပါတယ်။ဒီအဆိုပြုချက်ကိုအလုတ်ရှင်အလုတ်သမားနှစ်ဖက်စလုံးဇူလိုင်လ23ရက်မနက်ဖြန်တင်လာနေနောက်ဆုံးထားကန့်ကွက်အကြံပြုနိုင်တယ်လို့ကော်မတီကခွင့်ပြုထားပါတယ်။လောလောဆယ်အလုတ်သမားတွေရဲ့အခြေခံလောက်အားလာစာကကျပ်3000ဖြစ်ပါတယ်။ဒါပေမဲ့လည်းဒီနေ့ကို3600တက်မှတ်လိုက်ရင်သူတို့ရဲ့စီးပွားရေးကိုထိခိုက်နိုင်တဲ့အတွက်တရုတ်နဲ့ကိုရီးယားပိုင်အထက်ချုပ်ကုမ္ပဏီတို့ကအလုတ်ပိတ်ပြီးပြန်ရုပ်သွားဖို့ချင်းချောက်တဲ့သဘောနဲ့ပြောဆိုမှုတွေလည်းရှိလာခဲ့ပါတယ်။ခုလိုအနှိမ်ဆုံးအခြေခံလောက်ခလာစာကိုဒီနေ့3600ကျပ်တက်မှတ်လိုက်တာကိုနှုတ်ကိုတောင်းဆိုခဲ့တဲ့ကျပ်4000ပေးဖို့လိုင်းတာယာကအလုတ်သမား150လောက်ကဒီကနေ့ချီတက်ဆန္ဒပြခဲ့ကြပါတယ်။တဟာတနေလုတ်အားခကိုတရဝင်းတတ်မှတ်လိုက်ပြီးတဲ့နောက်အထယ်ချုပ်ဆက်ယုံကလုတ်သမားတွေပထမဆုံးအကြိမ်စုဝေးဆန္ဒပြကြတာလည်းဖြစ်ပါတယ်။ဒီလိုဆန္ဒပြရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ဆန္ဒပြအလုတ်သမားကောင်းဆောင်သူဦးဖြစ်တဲ့ကိုအောင်မျိုးမင်းကအခုလိုပြောပါရတယ်။
ကျွန်တော်တို့တောင်းဆိုတာကတကယ်လို့3600ပဲဖြစ်ဖြစ်4000ပဲဖြစ်ဖြစ်ကျွန်တော်တောင်းဆိုတာအခြေခံပေးသချက်တစ်ခုပဲတောင်းဆိုတာဖြစ်တဲ့ OD မပါဒီအခြေခံလာတာတစ်ခုတည်းကျွန်တော်3600ကျဆိုလို့ရှိရင်တော့ဒါဘယ်လိုပဲပြောပြောဒီမလောက်ငှပေမဲ့အဆုံးမရတဲ့အဆုံးကျွန်တော်တို့4000မရတဲ့အဆုံးတော့ဒါလက်ခံပေးရမယ့်နေထားတစ်ခုပေါ့လေ
ဒီအဆိုပြုချက်ကိုအလုတ်ရှင်ဖက်ကရောအလုတ်သမားဖက်ကပါကန့်ကွက်မှုတွေထောက်ခံမှုတွေနှမျိုးစလုံးရှိနေခဲ့တာပါဒီလိုကန့်ကွက်မှုတွေအကြံပြုတာတွေအားလုံးကိုဇူလိုင်လ23ရက်နေ့အထိလက်ခံသွားမယ်လို့အနှိမ့်ဆုံးလောက်ခလာစာတတ်မှတ်ရေးကော်မတီရဲ့အတွင်းရင်းမှုလက်ဖြစ်အလုတ်သမားညွှန်ကြားမှုဦးစီးဌာနကတိုင်းဦးစီးမှုဒေါ်မိုးမိုးတွင်က VOA နဲ့ဇူလိုင်လ10ရက်နေ့ကမေးမြန်းခန်းတစ်ခုမှာအတည်ပြုပြောဆိုသွားခဲ့ပါသေးတယ်မြန်မာနိုင်ငံမှာလည်းအလုတ်သမားတွေရဲ့အနှိမ်ဆုံးလောက်ခလာစာကိုတတ်မှတ်နိုင်ဖို့အလုတ်သမားအဖွဲ့အစည်းတွေရောအလုတ်သမားတွေကိုယ်တိုင်ကပါဆန္ဒပြတောင်းဆိုမှုတွေတောက်လျှောက်ဆိုသလိုရှိလာခဲ့ကြတာပါတခြားအာဆီယံနိုင်ငံတွေနဲ့ဆိုင်ရင်ဒီနေ့လောက်အားခကျပ်3600ဟာနည်းနေသေးပေမဲ့လည်းဆန္ဒပြအလုတ်သမားတယောက်ဖြစ်တဲ့ကိုအောင်ဖြိုးပိုင်ကတော့ခုလိုပြောပါရယ
်အခု3600ဆိုတာမြန်မာနိုင်ငံတော်မှာမြန်မာနိုင်ငံမှာတော့အရန်နေပါတို့ဗီအာစီယာနိုင်ငံမှာရှင်တော့3600ဆိုတာရန်နေပါဒါပေမဲ့အဲ့လောက်ရရင်ပဲလောက်သမားရဲ့ဂျင်းတဲ့လောက်ရဲ့ထင်ပါတယ်ကျွန်တော်ထင်ပ
ါလောက်အားလာစာတုံးမြင်ပေးရဲ့အပါဝင်ခုလိုအလုတ်သမားအခွင့်အရေးတောင်းဆိုဆန္ဒပြမှုတွေ2010ခုနှစ်လောက်ကတည်းကနေရအတော်များများမှာရှိခဲ့ပြီးအလုတ်ရှင်အလုတ်သမားပြဿနာတွေရှိခဲ့ပါတယ်ဒီလိုဆန္ဒပြမှုတွေကြောင့်အလုတ်သမားတွေကိုအကြမ်းဖက်နှိမ်နင်းတာတွေဖမ်းဆီးအရေးယူမှုတွေနဲ့လည်းကြုံခဲ့ရပါတယ်လောက်အားလာစာတုံးမြင်ပေးရဲ့အပါဝင်ခုလိုအလုတ်သမားအခွင့်အရေးတောင်းဆိုဆန္ဒပြမှုတွေ2010ခုနှစ်လောက်ကတည်းကနေရအတော်များများမှာရှိခဲ့ပြီးအလုတ်ရှင်အလုတ်သမားပြဿနာတွေရှိခဲ့ပါတယ်။ဒီလိုဆန္ဒပြမှုတွေကြောင့်အလုတ်သမားတွေကိုအကြမ်းဖက်နှိမ်နင်းတာတွေဖမ်းဆီးအရေးယူမှုတွေနဲ့လည်းကြုံခဲ့ရပါတယ်။မြန်မာနိုင်ငံမှာလူလက်တန်းစားအခြေခံလူရန်းစားအလုတ်သမားတွေအနေနဲ့လူနေမှုစရိတ်မြင့်တက်လာတာကိုရင်ဆိုင်နေရပြီးအနှိမ်ဆုံးလောက်ခ3600ရရင်တော့မှလောက်ငှရုံအဆင့်လောက်ပဲရှိသေးတယ်လို့အလုတ်သမားတွေကဆိုပါတယ်။အစိုးရဘက်ကလည်းအလုတ်ရှင်တွေရောအလုတ်သမားတွေရဲ့အခက်အခဲတွေကိုပါဖြေရှင်းပေးဖို့လိုတယ်လို့ပြောဆိုမှုတွေရှိနေတာပါဒီလိုအငင်းပွားမှုတွေတင်းမာမှုတွေဆန္ဒပြမှုတွေကြားကပဲလူနေမှုစရိတ်နဲ့ဂုံစည်နှုံးတွေမြင့်တက်လာတဲ့တန်းကိုလူများစုဖြစ်တဲ့လူလတ်တန်းစားနဲ့အခြေခံလူရန်းစားတွေကတော့ရင်ဆိုင်နေရဆဲဖြစ်ပါရဲ့ရှင်